ကမောရီးယားနိုင်ငံမှာခမာမြေအစိုးရပြုတ်ချပြီးနောက်ပိုင်း၆ကျင်းရောက်ချင်းပါတဲ့ဒီကနေ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာပြည်သူတွေမဲပေးခဲ့ကြပါတယ်။အထွေထွေရွေးကောက်ပွဲမဲပေးမှုပြီးဆုံးသွားပြီဖြစ်ပြီးရွေးကောက်ပွဲတာဝန်ရှိသူတွေမဲရလက်တွေကိုစတင်ရေးတွက်နေကြပါပြီ။ပနမမဲရလက်တွေကတော့ဒီကနေ့နှောင်းပိုင်းမှာထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်တ ပြီးကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုဖျက်သိမ်းလိုက်ပြီးနောက်မှာတော့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကထောက်ခံတဲ့အပြတ်အသတ်နဲ့အနှံ့ရဖို့တေချာနေပါတယ်။အထိုက်အခံစီယန်နာပြည်ကိုဖျက်သိမ်းမှုကြောင့်ရွေးကောက်ပွဲအပေါ်ထိခိုက်နေရတဲ့အခြေပြီးခဲ့တဲ့သတင်းပတ်ကုံမှာအစိုးရကဝေဖန်တဲ့သတင်း website ဒကာစင်ကျော်ကိုအစိုးရကရုတ်တရက်ပိတ်ပင်လိုက်တာကြောင့်ရွေးကောက်ပွဲအပေါ်အများယုံကြည်လက်ခံမှုအပေါ်မှာပို့ပြီးတော့ထိခိုက်စေခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မဲလုံနေစတင်ဖွင့်လှစ်ပြီးမကြခင်မှာပဲနိုင်ငံကို33နှစ်ကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ကဇနီးဖြစ်သူနဲ့အတူဖနန်းပင်မြို့ပြင်ကမဲယုံကိုမဲပေးဖို့ရောက်လာခဲ့ပါတယ်။ဒီကနေ့စကားပြောဖို့အတွက်ဥပဒေကအခွင့်ပြုမထားကြတဲ့ဥပဒေကိုလေးစားလိုက်နိုင်ရမှာဖြစ်ကြောင်းဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုခဲ့ပါတယ်။ကမ္ဘောဒီးယားရဲ့ရွေးကောက်ပွဲဥပဒေအရရွေးကောက်ပွဲမတိုင်ခင်တရက်နဲ့ရွေးကောက်ပွဲရဲ့အတွင်စုစုပေါင်း48နာရီစီးရုံးလှုပ်ရှားမှုတွေကိုတားမြစ်ထားတာပါ။ဒီတားမြစ်ချက်ကိုအစိုးရကအသုံးပြုပြီး VOE ခမာဘာသာအစီအစဉ် website အပါအဝင်သတင်း website 15ခုကိုပြီးခဲ့တဲ့သတင်းပတ်ကောင်မှာပိတ်ပင်လိုက်ပါတယ်။ဒါပေမဲ့အစိုးရလိုလားတဲ့သတင်း site တွေကိုတော့ဆက်ပြီးတော့ဖွင့်ပေးထားပါတယ်ရှင်။